အမေရိကန်ဟိုဂျော်ဒဘီကဘာဆင်ရာကြီးဆုံးနိုင်ငံဖြစ်လာရေးတရုတ်နိုင်ငံရဲ့အစည်းအဝေးဟာအမှန်တကယ်ဖြစ်လာလိမ့်မယ်လို့အမေရိကန်အထိတန်းစစ်ဗိုလ်ချုပ်ဒူးကသတိပေးလိုက်ပါတယ်။ဒါကြောင့်ပြည်ရွှေလုံးမှုကိုတံပြန်ရေးအစီအမင်းလှုပ်ဆောင်မှုအမေရိကန်အပါအဝင်မဟာမိတ်နိုင်ငံတွေကိုနှိုးဆော်ထားပါတယ်။တရုတ်စစ်ဖက်အလင်းမြန်တိုးတက်လာမှုဟာအမှန်ကန်ပဲလို့အမေရိကန်မှာဒုတိယအဆင့်အမြင့်ဆုံးစစ်ဖက်ရာရှိဖြစ်တဲ့ပူးတွဲစည်းစည်းချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်ကပြောပါတယ်။သူတို့သွားနေတဲ့နှုံးနဲ့လမ်းကြောင်းကိုကြောင်းလဲဖို့ကျွန်တော်တို့တခုခုမလုပ်ဘူးဆိုရင်တော့ရုရှားနဲ့အမေရိကန်ကိုတရုတ်ကကြော်သွားပါလိမ့်မယ်လို့ကာကွယ်ရေးဆိုင်ရာတရုတ်များအဖွဲ့မှ VOA ကမိတာကိုဗိုလ်ချုပ်ကြီးဟိုက်တန်ကမနေ့ကပြောဆိုခဲ့ပါတယ်။ကျွန်တော်တို့တခုခုလုပ်ရမယ်လို့လည်းသူကဆိုပါတယ်။တရုတ်နိုင်ငံဟာတန်တဲ့၅ဆမြန်နဲ့လည်းတခုခုဇူလန်လကဆန်းသခဲ့တယ်လို့ပူးတွဲစုစည်းတို့များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်စ်မီလီကပြောခဲ့ပြီးတရုတ်ချာမှာဗိုလ်ချုပ်ကြီးဟိုက်တန်ရဲ့တတိပိတ်ချက်ထွက်လာတာပါ။သူဟာနောက်လာမှအရင်းစားယူတော့မှဖြစ်ပါတယ်။ရုပ်ရည်အရင်းနဲ့ဆက်တတ်မှုကသိက္ခူစိတ်ပူစရာပဲလို့ဗိုလ်ချုပ်ကြီးမတ်စ်မီလီက Bloomberg သုံးပြတဲ့တင်ထဏာကိုဗိုလ်ဒူးလေးကပြောခဲ့ပါတယ်။